တရုတ်နိုင်ငံရဲ့ဂျာဝင်ညှိနှိုင်းမှုနဲ့စစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့တို့အပြစ်ခတ်ရစဲရေးဆွေးနွေးနေချိန်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါတနင်္ဂနွေညပိုင်းမှာမန်စီမြို့နယ်ကတပ်စခန်းတချို့ကို KIA ကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောခဲ့တယ်လို့ဒီနေ့မနက်ပိုင်းမှာလည်းသူတို့တပ်စခန်းတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခတ်တာတွေရှိနေကြောင်း VOA ကိုပြောပါတယ်
မန်စီမီနဲ့တကမချီကုန်တပ်စခန်းကိုတော့မနေ့ကမလာ3ရက်နေ့မှာပေါ့နော်ညနေ9နာရီ6နာရီချင်းတော့မှာကျွန်တော်တို့ကေဘက်ကနဲ့တင်းထားလို့ရပါပြီခန်းကတော့ဘူဟာကုန်းနဲ့ကာကင်းပွဲတော့3ခုလောက်ရှိနေတင်တယ်တို့ကဟိုတက်ရင်းကတော့3ခုတောင်ရှိတယ်အမိနာမှာတော့အဲ့ဒါကတော့3ရက်4ရက်နဲ့မြောက်မှာတင်းလို့ရတော့ဟောဒီနေ့ကတော့တက်ပဲတော့ရှိတော့အမေဒီကနေ့အစိုးကြီးတော့နော်၃နိုင်ဝန်းကျင်တော့မှာတော့ကျွန်တော်တက်ကြီးစစ်မြင့်တက်ခံတယ်မှာဟိုသတ်သက်သာနေဒီကြောင့်နဲ့ဘုံနာချေတော့ချေတယ်လို့ရှိတယ
် KIA ရဲ့တရင်စနစ်ဟာမန်စီမြို့နယ်အတွင်းမှာတရှိတာဖြစ်ပါတယ်ဒီနှစ်ပိုင်းအတွင်းမန်စီမြို့နယ်အတွင်းကမန်ဝင်းကြီးဘလောင်ဒိန်စာကိုက်ထိတ်ဂေါငူယန်စီခန်းကြီးစတဲ့စခန်းတွေကို KIA ကသိမ်းယူထားပါတယ်ဒီအပိုင်းမှာတော့ဖားကန့်မြို့နယ်တာမခန်ဘက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလဲဘုံမကြီးနော်ဘူးကဆက်ပြောပါတယ်
ဟုတ်ကဲ့ဖကန်တကခြေနေတော့ခုတိုက်ပွဲတော့စစ်ပြည်နယ်တုံးပဲဖြစ်ပါတယ်ဟိုတမခန်တခါနေကိုတင်းတော့တော့မရသေးဘူးတိုက်ပွဲတော့စစ်ပြည်မှာဖြစ်နေတုံးဖြစ်ပါတယ်ဒီနေ့လည်းဟိုဂျက်ဖိုက်တာနဲ့ဘုံလာကျဲတဲ့နေသားတော့ရှိပါတယ်ဖြစ်ပါတယ်ယင်းစစ်ပြည်ပြန်မှလည်းဒီပနဲ့အစိုးကြီးပေါ့သုံးနိုင်ရင်ကြော်ချင်းမှာလေကြောင်းနဲ့ဘုံလာကျဲတဲ့ရှိပါတယ်အမချင်းသားခရရတဲ့မှာယင်းစစ်နေပြန်တော့ပဲမရှိဘူးစစ်ပြည်မှလည်းတိုက်ပွဲမရှိဘူး
တာမခန်တိုက်ပွဲဟာဖေဖော်ဝါရီလ29ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA ပူးပေါင်းတပ်တွေကရဲစခန်းကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာပါဖကန်ဒေသခံတူကတော့ဒီရက်ပိုင်းမှာတာမခန်ကရက်ကွက်၄ခုလောက်မိရှုခံနေရကြောင်းပြောပါတယ
်ကျွန်တော်လည်းဒီမှာသိဆောင်ရတာပဲဒီမော်လာတော့ကတော့ပထမပြစ်လို့ခတ်လို့ကြည့်တာကအင်းအင်းပဲရှိတယ်အခုကတော့ရက်ကွက်၃နဲ့ချူတယ်ရက်ကွက်၁နဲ့ချူတယ်အခုကရက်ကွက်၅ရက်ကွက်၇နဲ့ချူပြီးတယ်ဒီပတ်ဒီဘမှာထပ်ထဝိုင်းထားတာကစစ်တပ်ကတရားမှမဆက်လာဘူးကျွန်တော်တို့လမ်းမောင်းထုတ်တာလဲ DDM နဲ့ကြည်ရည်ပဲဟေးအယူအထဲမှာလဲသူတို့ပဲရှိတာပဲအဲ့ဒါပြသူရှိတယ်ဆိုတော့ဆရာဖိနှောက်လိုက်တော့ဒီကြောင်းကတခါတခါသူတို့လာကြည့်တယ်မနေ့ကကျွန်တော်အပန်းချနေတာပဲဘုံလာကြည့်ရ
ဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်နဲ့ရှမ်းနီပြည်သူစစ်တပ်တွေကမီးရှို့တာဖြစ်ကြောင်းဖော်ပြကြပါတယ်တခြားဖကန့်ဒေတာကန်တူကတော့စစ်ကောင်စီတပ်ကဖေဖော်ဝါရီ29ရက်နေ့ကစတင်ပြီးတော့နေစဉ်ဆိုသလိုလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့ကြောင်းနဲ့တာမခန့်အပြင်ဟောင်ပါရွာကပါစစ်ဆောင်နေရကြောင်းပြောပါတယ
်။ဘုံကတော့တရက်နှစ်ပဲလွတ်တရက်နှစ်ပါအဲ့မနေ့ကတော့တင်းတီရောပြန်ကျဲရတာ။ဒီနေ့မနေ့ကနှစ်ခေါက်လာပါတယ်။ဟောင်ပါပဲပြေးရပြေးရအဲ့ကျန်တဲ့ဟိုနတ်ဘာတို့ကပြောတော့ပြေးသေးပါအောင်။အဲ့ဘက်မှာတော့စစ်ဆောင်နေပေါ့။ဆောင်နေကြတာ။လူကတော့များ2000 300ရှိနေတယ်။
ကချင်ပြည်နယ်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မတွေ့ရပါဘူး။တာမခန်တိုက်ပွဲဟာဖေဖော်ဝါရီလ26ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးတော့ KIA နဲ့ KPDF ပူးပေါင်းတပ်တွေက28ရက်နေ့မှာရဲစခန်းကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်စခန်းကိုဆက်လက်တိုက်ခိုက်နေတာတပတ်ကျော်ကြာမြင့်လာပြီးဖြစ်ပါတယ်။ဖကန့်မြို့နယ်ကဝေခါနဲ့နန်တိန်တပ်စခန်းတွေကိုတော့ဒီနှစ်စမ်းမှာ KIA ပူးပေါင်းတပ်တွေကသိမ်းယူထားခဲ့ပါတယ်ခင်ဗျာ။